ပြောတာရှင်ခင်ဗျာယခင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခတွေ၅ရင်းကျော်ထွက်ပြေးရတဲ့ဖြစ်ရက်တွေစကားကလက်ပိုက်ပြီးတော့ကြည့်နေဖို့မတင်တဲ့အကြောင်းတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအရေးယူဖို့အတွက်ကြောင့်အမေရိကန်နိုင်ငံသားယုံကြည်ရက်စတလာဆင်ကဘိုလူးနီမှာပြောကြားလိုက်ပါတယ်ရို
ောင်းအင်းဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်98,000လောက်ထွက်ပြေးခဲ့ရတဲ့ဖြစ်ရာမှာဒုက္ခသည်တွေကသူတို့မြန်မာနိုင်ငံကထွက်မလာခင်ဂျုံဂျုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရပြီးသူတို့အိမ်တွေလည်းမိရှုပ်ဖျက်ဆီးခံခဲ့ရကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဖြစ်ရတဲ့အတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့ကဝါရှင်တန်ဒီစီမြို့အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတပ်သိပညာရှင်များအဖွဲ့မှကျင်းပတဲ့အမေရိကန်အိန္ဒိယပူးပေါင်းဆောင်ရွက်ရေးဆိုင်ရာဟောပြောပွဲအတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားခဲ့တာဖြစ်ပါတယ်
. Well, we're extraordinarily concerned by what's happening with the Rohingya in Burma. I've been in contact
with Rohingya people. Rohingya people are also in the area of the Rohingya people. They're also in the area of the Rohingya people. We're also in the area of the Rohingya people. We're also in the area of the Rohingya people. We're also in the area of the Rohingya people. We're also in the area of the Rohingya people. We're also in the area of the r o hလူရင်းရီပေါ်ကျူးလူမှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်။အရေးကြီးတဲ့ချက်ကတော့အဲ့ဒီဒေသမှာဖြစ်ပျက်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုကမ္ဘာကဒီအတိုင်းလက်ပိုက်ကြည့်နေလို့မရတော့ဘူးဆိုတာပါပဲ
။လူရင်းရီအရေးနဲ့ပတ်သက်လို့ The New York Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုဖတ်ရတဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်နေကြောင်းလည်းဝန်ကြီးတီလာဆင်ကပြောပါတယ်။အာဆာလို့ခေါ်တဲ့လူရင်းရီအကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူမျိုးရေးကင်းစခန်း30ကျော်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးလှုပ်ဆောင်စဉ်မှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဒီပြဿနာပြည်ထောင်ရေးအတွက်မြန်မာစစ်တပ်အနေနဲ့လှုပ်ဆောင်တဲ့အချက်တွေကိုလည်းဝန်ကြီးတီလာဆင်ကအခုလိုပြောကြားခဲ့ပါတယ
်။ Well, we've encouraged the military to do this first. We understand you have serious rebel, terrorist elements within that part of your country.
မနက်ကနေဒီတခါမှအကြမ်းဖက်မှုတွေရှိနေပြီးအကြမ်းဖက်မှုတွေလှုပ်ဆောင်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။အဲ့ဒီကိစ္စကိုကံကြွဖြည့်ရှင်းရမယ်ဆိုတာလည်းကျွန်တော်တို့သဘောပေါက်ပါတယ်။ဒါပေမဲ့ဒီတဒနာကိုကံကြွဖြည့်ရှင်းတဲ့နေရာမှာစီကံရှိဖို့လိုပါတယ်။အဲ့ဒါကမြန်မာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ပထမအဆင့်ပါ။နောက်တစ်ချက်ကဒီတဒနာကိုတည်ငြိမ်စွာကံကြွဖြည့်ရှင်းဖို့လိုပါတယ်။ပြီးတော့အခြေအနေတွေအားလုံးကိုကျွန်တော်တို့သိရှိနိုင်အောင်အဲ့ဒီဒေတာကိုတွားရောက်လေ့လာခွင့်ပေးဖို့လိုပါတယ်
။နိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြကြတာတွေကမှန်ကန်ခဲ့ရင်ဒီကိစ္စမှာတာဝန်ရှိသူတွေအနေနဲ့အပြစ်ပေးအရေးယူမှုတွေခံရနိုင်တယ်ဆိုတာကိုလည်းဝန်ကြီးတီလာဆင်ကပြောကြားခဲ့ပါတယ်
။ Someone if these reports are true someone is going to be held to account for that. And it's up to the military leadership of Burma to decide what direction do they want to
take. ပေါ်လာနေတဲ့သတင်းတွေကမှန်ကန်နေဆိုရင်ဒီကိစ္စအတွက်တစုံတစ်ယောက်တော့အပြစ်ပေးအရေးယူခံရမှာသိကြပါတယ်။မြန်မာနိုင်ငံအနာဂတ်မှာစစ်တပ်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေပါဝင်ကြတယ်လဲဆိုတာစစ်တပ်ကောင်းဆောင်တွေကပဲဆုံးဖြတ်ရမှာပါ။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံဟာဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံလို့ကျွန်တော်တို့မြင်ပါတယ်။ဒါဟာအာဏာခွဲဝေအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးနေတဲ့အစိုးရအတွက်အခုလိုအရေးပါတဲ့ပြဿနာကိုဘယ်လိုကင်ကွယ်ဖြေရှင်းမလဲဆိုတဲ့အရေးပါတဲ့စမ်းသပ်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံရေးကိစ္စတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ထဲထဲဝင်ဝင်ပါဝင်နေပြီးဖြစ်တယ်လို့တခြားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပြီးကုလသမဂ္ဂရဲ့လမ်းညွှန်မှုအတိုင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီကံပြင်းတဲ့အတွက်လုံခြုံရေးတိုက်အင်အားအလုံးအကျုံတုံးဆွဲမှုကြောင့်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှဖြစ်သလိုလက်ရှိကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံးတက်မယ်လို့ဥရောပကောင်စီကအော်တိုဘာလ16ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါအပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပကောင်စီကအတည်ပြုလိုက်ပြီးအကြမ်းဖက်မှုအားလုံးကိုတပ်ပေါင်းစုံကချက်ချင်းရပ်ဖို့လေဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရပ်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့ခွင့်ရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့ကိုလည်းဥရောပကောင်စီရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။အလားတူပဲရခိုင်ပြည်နယ်ထဲမှာလူ့ခွင့်ရေးချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာကိုမဖြေရှင်းနိုင်သေးသမျှဗြိတိရှ်စစ်တပ်အနေနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကို လက်ကျင့်တင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်စဉ်ဗြိတိသျှဝန်ကြီးချုပ်တရက်ဆာမေကစက်တင်ဘာလ20ရက်နေ့မှာပြောကြားခဲ့ပြီးဖြစ်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့အစိုးရအပေါ်ဖိအားပေးမှုတွေပြုလုပ်ဖို့အမေရိကန်လွှတ်တော်အတွင်းမှာပြောဆိုမှုတွေရှိနေသလိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကလည်းအကြမ်းဖက်မှုတွေကိုပဲအားလုံးကအများဆုံးရဖို့လိုအပ်တယ်ဆိုတာကိုနယူးယောက်မြို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့အော်တိုဘာလ12ရက်နေ့ကတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်ပိတ်ဆို့ဒဏ်ခအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီလွတ်တော်အမတ်22ယောက်ကစက်တင်ဘာလ29ရက်နေ့မှာအမေရိကန်အစိုးရကိုတိုက်တွန်းခဲ့ကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြစ်တင်ဝေဖန်မှုတွေပြုလုပ်ခဲ့တာမှာလဲမြို့မြို့ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတော့ခံပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွယ်ပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဖက်ထိတ်တန်းခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့စက်တင်ဘာလ18ရက်နေ့မှာတောင်းဆိုခဲ့သလို Amnesty International နိုင်ငံတကာလူမျိုးချမ်းသာကွင်းအဖွဲ့ကြီးကလည်းအချင်းကြိုတို့အတွင်းဒုက္ခတွေ၅သိန်းကျော်ထွက်ပြေးရတဲ့ထိရဟာစနစ်တကျလှုပ်ဆောင်ခြင်းဖြစ်ကြောင်းမနေ့အော်တိုဘာလ18ရက်နေ့မှာပြောကြားလိုက်ပါတယ်။ရခိုင်ဒေသကိုအကူအညီတွေပေးနိုင်ရေးအတွက်မြန်မာအာဏာပိုင်တွေထံအမေရိကန်အစိုးရကတောင်းဆိုမှုတွေပြုလုပ်နေတဲ့အကြောင်းကိုလည်းဝန်ကြီးတယ်လာဆန်ကပြောကြားခဲ့ပါသေးတယ်
။ So we have been asking for access to the region. We've been able to get a couple of our people from our embassy into the region so we can begin.
ဒီပတ်ကဖြစ်တဲ့ဒေသတွေကိုတွားရောက်ပြီးအခြေအနေတွေကိုကျွန်တော်တို့ကိုယ်တိုင်လေ့လာသုံးသပ်နိုင်ရေးအတွက်တောင်းဆိုမှုတွေလုပ်နေတာမှာကျွန်တော်တို့တန်ယုံက2ယောက်လောက်အဲ့ဒီဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံတကာကြည့်ချင်းကြီးအဖွဲ့၊လာချမ်းကြီးအဖွဲ့နဲ့ကုလသမဂ္ဂစတဲ့အကူအညီပေးရေးအဖွဲ့အစည်းတွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုဖို့လေကျွန်တော်တို့ဖိအားပေးလှုပ်ဆောင်နေပါတယ်။ဒါမှလည်းစာနာမှုဆိုင်ရာအကူအညီတွေအရေးကြီးလိုအပ်နေသူတွေစီကိုအလင်းအမြန်အကူအညီပေးနိုင်မှာဖြစ်ပါတယ်
။ဒီကရက်တနင်္ဂနွေနေ့ညပိုင်းကလေးကဒုက္ခသည်ပေါင်း1000ကနေ1000ခွဲအထိဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းနေဆက်အန်ဂျူမန်ပါရာရွာကိုရောက်ရှိလာကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ 98,200 ရှိသွားပြီလို့ကုလသမဂ္ဂကအော်တိုဘာလ18ရက်နေ့မှာထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြထားပါတယ်ခင်ဗျာ။